ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တာ3နှစ်ပြည့်တဲ့နေ့မှာပေါ့နော်ဒီအမေရိကမှာလှုပ်ရှားမှုလုပ်ပါတယ်ဘာလှုပ်ရှားမှုလုပ်ပါလဲရှင
်လွတ်တော်အမတ်တွေကိုအမေရိကမှာရောက်နေတဲ့ကချင်ဒီလူလူရတယ်ဒီတော့ကိုကလည်းထိုင်စားချက်ကိုတင်ပြပေါ်ထုတ်တဲ့ advocacy လို့ခေါ်တဲ့ trip လုပ်တာပါအထက်လို့ကျွန်တော်အောက်လွန်တော်မှာခုဆုံးမှကျွန်တော်လုပ်ဖြစ်ပါတယ
်ဟိုနည်းနည်းပြန်ရှင်းပြပါရှင်ဘာတွေလုပ်လဲ
ကျွန်တော်ဒီ၃နှစ်ပြည့်တော့ကျွန်တော်ကလည်းဒီတော့အရေးကြီးတာကဒီလူမျိုးစစ်ထပ်ဖြစ်ပွားဖို့အတွက်ဆက်လို့တော့လည်းဒီစင်ကင်းထားတဲ့မူကျန်း1885ဒီမူကျန်းကနေပြီးတော့ဥပဒေဖြစ်ပေါ်လာရင်ကတော့တိုက်ခိုက်တာမဟုတ်ဘဲနဲ့ကျွန်တော်ဒီလူစုကိုကျက်ဆက်တန်းကြုံမှုပြုလုပ်တဲ့ဟာရီကျွန်တော်ဒီတိုင်းရင်းသားဒေသမှာအတမပြုချက်လားတော့အားလုံးရော့ပါသွားစေဖို့ကျွန်တော် 1885 ဘုတ်ဒီဥပဒေစုဖြစ်ပေါ်လာဖို့ live site တော့လာပါကျွန်တော်အမေရိကန်ရောက်တင်တိုင်းရင်းသားရဲ့အနေဖြင့
်အခုကဒီအမေရိကန်အထက်လွှတ်တော်အောက်လွှတ်တော်ရောအဲ့ဒါသွားပြီးတော့တင်ပြတာလားတွေ့တာလား
ကျွန်တော်တင်ပြတာပါအူချင်းစီကျွန်တော်ခုတွေ့ထားတဲ့လွတ်တော်အမအားလုံးပေါင်းရင်29ဦးရှိပါတယ်သူတို့ယုံနေပါတော့အဲ့ဒါတက်တက်စီအကုန်လုံးကိုကိုနဲ့ပတ်သက်တဲ့ကိုနဲ့သက်ဆိုင်တဲ့လွတ်တော်အမတွေသွားတွေ့တာပါ
ဒီနေ့အလိုက်လွတ်တော်အမ
မဲဆန္ဒနဲ့
မဲဆန္ဒနဲ့မှာအဲ့တော့အချမ်းပြားအဖြစ်ဘယ်ပြည်နယ်ကအမတွေပါလဲရှင
်ရေးရှိရဲ့ဒီ Texas ပေါ့နော် Texas to California to Florida Illinois Indiana Maryland Michigan Nebraska New York Virginia WashingtonPennsylvania
အဲ့ဒီကအမတ်တွေကိုတင်ပြတော့သူတို့နဲ့ရောတွေ့ခဲ့ရတာရှင
်တချို့ဟာတွေကတော့သူတို့တွေ့ခဲ့တယ်လို့ပြောတဲ့သူကရှိပါတယ်ကျွန်တော်ဘက်မှာမတွေ့ဖြစ်ပါဘူးကျွန်တော်ကအကုန်လုံးခွဲထားတယ်ဆိုတော့ခုနကကတည်းကကျွန်တော်တနေ့တော့လွတ်တော်အမတ်တွေသွားတွေ့တာပေါ့နော်သူက signature campaign ဆိုတာလုပ်ထားပါတယ်လက်မှတ်ထိုးထားတဲ့ဟာကျွန်တော်လူတရက်ဟာကိုကျွန်တော်လက်မှတ်ထိုးထားတာရှိပါတယ်ဒီလက်မှတ်တွေရောကျွန်တော်သွားအပ်တဲ့ဟာပြုလုပ်တာပေါ့ Texas ပြည်နယ်ဆိုလို့တောင်ကျော်ဆိုင်ထူထားပါတယ
်ကချင်နေရောတပင့်တိုင်းသားတွေရောပါလားရ
ှက်ထန်းတိုင်းရင်းသားပါပါတယ်အားလုံးပါပါတယ်မဲဆန္ဒနဲ့တစ်ခုကနေပြီးတော့သူတောင်ကျော်ဆိုင်ထူထားတာရှိပါတယ
်အဲ့ဒီ1885ကိုပြန်ရှင်းပြပေးပါလားရှင
်အထက်လွတ်တော်ကနေပြီးတော့ Senator Menendez ဆိုတာသူကမူကျန်းတင်တင်ထားတယ်အဲ့ဒါကဗမာစစ်တပ်နဲ့အမေရိကန်စစ်တပ်ကနေပြီးတော့အတူတူစည်ရေးလက်ကျင့်မှုတို့စည်ရေးအချင်းချင်းကောင်းတယ်မူတော့ပြုလုပ်လာမယ်ဆိုရင်ဒီအ ਨੇ ဆုံးလူအခွင့်ရေးချိုးဖောက်မှုတို့အစိုးရကိုတောင်းဆိုထား၄ခုရှိပါတယ်တစ်ခုကတော့ဒီမြောက်ကိုရီးယားနဲ့ပေါ့နော်အဆက်ဖြတ်တဲ့ဟာနောက်တူကဒီ constitution ကျွန်တော်ရဲ့ဒီ constitution ချေကဥပဒေကြောင်းလဲမှုနောက်တူအစိုးရကနေပြီးတော့ဒီစစ်တပ်ကိုကုတ်ကဲနိုင်တဲ့အရေးချင်းပေါ့အဲ့ဒါရှိမှပဲ
စည်ရေးဆက်ဆံရေးအတွက်ကိုသူတို့ဒီမူကြမ်းကိုတတ်မှတ်ထားတာရှိတယ်ဒါပေမဲ့ဒီမူကြမ်းမှာချစ်တော့ပြောတာတွေပေါ့နော်ခြေကံဥပဒေပြင်ဆင်မှုတို့ဘာလို့ပေါ့နော်ဆိုတော့အခုအဲ့ဒါကိုကိုခွန်ဆန်တို့ကဘာအဓိကထားပြီးတော့တော့ပြီးတော့တင်ပြလိုက်လဲရှင
့်ဟုတ်ထောက်ပြတယ်ထောက်ပြတာအရင်တော့အစ်စိုးရပြုလုပ်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုကဒီဒီမိုကရေစီအစိုးရအဖြစ်မှာလုပ်တဲ့စစ်တပ်ကတည်းကလုပ်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကဆက်တူဆက်မြရှိနေစမြဲလို့ကျွန်တော်ကအဲ့ဒါထောက်ပြနေရပါဆိုမူကျမ်းကလည်းပြီးတော့ကျန်တဲ့ကျွန်တော်ရဲ့ဒီလွတ်တော်ကုန်စည်တွေကို co-sponsor ဆိုတာက sponsor လုပ်ခိုင်းဖို့တော့ပြောတာပ
ါဆောင်ရွက်ပေးဖို့ပေါ့
မှန်ပါတယ်မှန်ပါတယ်အဲ့ဒါဆိုဒီအများကြီးတော့အမတ်အင်အားကောင်းကောင်းနဲ့ဒီမှပြုစမှာကမကသာလုပ်ကူတယ်ဆိုရင်ဒီကဥပဒေချင်းဖြစ်လာလိမ့်မယ
်ဥမူကျမ်းကိုအတည်ပြုနိုင်အောင်လို့တင်ပြ
စူးစမ်းနေရ
စူးစမ်းနေ
မှန်ပါတယ်မှန်ပါတယ် probation ဆိုတာဗမာလို့ဆိုဒီကျခွေးဝင်မှုမှာနောက်ထပ်တစ်လမှာသူတို့ကတရားကိုစစ်စစ်ထားဖို့ရှိတယ်။နောက်ဒီ NDA ဆိုတာ2015ရဲ့ဘတ်ဂျက်မှာရောဗမာပြည်ကိုဒီစစ်ဆုံးပြည့်တဲ့အတွက်ခွေးဝင်မှုသမ်းမှာကိုတားမြစ်မှုလုပ်ထားတဲ့ဟာရောပါတယ်။အဲ့ဒါကိုရောလာပြောတာရောပါတယ်ဆိုတော့ဒီ election နဲ့ပတ်သက်ပြီးမှရောပါတယ်ဗျ။ election က free and fair မဖြစ်ဘူး။ဒီကတော့ကျွန်တော်ဒီဟာအကုန်လုံးစဉ်းစားသင့်တဲ့ဟာတွေပါထားပါဘောနော်
။1885မူကျမ်းကိုအတည်ပြုပေးဖို့အတွက်ကိုတင်ပြတာ။ဘာအကြောင်းပြလဲရှင
်။အော်ကျွန်တော်အကြောင်းပြတာဒီကတော့အခုကျွန်တော်ဒီဒီနိုင်ငံရောက်လာဒုက္ခတွေဖြစ်ရောက်လာတယ်။အခုချက်ပြီးမှဒုက္ခတွေရဖြစ်ပေါ်လာတယ်။ဖြစ်ပေါ်နေတာဘာကြောင့်ဖြစ်လဲဆိုတော့ပြစ်သက်ကြောင့်ဖြစ်နေ။ပြစ်သက်တကယ် reform ဖြစ်လာဖို့ဘယ်လိုလုပ်တဲ့မလဲ။ reform ဖြစ်ခင်အခုကြာ engage လုပ်မယ်ဆိုရင် engage မလုပ်ခင်ကျွန်တော်က benchmark ထားတင်ပါတယ်ဆိုတော့အဓိကပြောတာ